လာမယ့်နိုဝင်ဘာလမှာကျင်းပမယ့်အာဆီယံထိပ်သီးညီလာခံမတိုင်ခင်အတီးတက်ရေးဆွဲဖို့ကြိုးစားနေတဲ့အာဆီယံဖွဲ့စည်းပုံပဋိညာဉ်စာရမ်းမှာအာဆီယံအဖွဲ့အတွင်းလူ့ခွင့်ရေးကော်မရှင်တစ်ခုထူထောင်မှုအချက်ကိုမြန်မာအစိုးရကမနေ့ကအထိအပြင်းထန်ညှင်းဆန်နေခဲ့ပြီးတဲ့နောက်ဒီကနေ့တနင်္လာနေ့မှာတော့သဘောတူလိုက်ပြီလို့အဲ့ဒီသတင်းကိုထွက်လာပါတယ်အခုလိုသတင်းကြားရတဲ့အတွက်ဒီမိုကရေစီလိုလားသူတွေကတော့သတိနဲ့ကြိုဆိုလိုက်ပါတယ်ခင်ဗျာရန်ကုန်မြို့မှာရှိတဲ့လူ့ခွင့်ရေးကာကွယ်မြင့်တင်သူများကွန်ရက်အဖွဲ့ဝင်ဦးမြင့်အေးကစစ်အစိုးရဟာဒီကော်မတီကိုဖွဲ့စည်းပြီးရင်စီကားနီလန်းတွေကိုတကယ်လိုက်နာမှားလားလို့မေးခွန်းထုတ်လိုက်ပါတယ
်ဒီကိစ္စတွေကအရင်ကဩစတြေးလျနဲ့တကာဗမာနိုင်ငံမှာလူ့ခွင့်ရေးအဖွဲ့တစ်ဖွဲ့ဖွဲ့ဦးတယ်ပေါ့ဗျာဗမာအစိုးရကဥဆောင်ပြီးတော့ဟိုပြည်ထောင်စုဝန်ကြီးဦးတင်နာလို့ထင်ပါတယ်ဒါပေမဲ့တကယ်တမ်းပြည်တွင်းမှာအကောင့်ခဲ့ပေါ်တဲ့နေရာမှာကြတော့သူတို့ကလူ့ခွင့်ရေးနဲ့ပတ်သက်တဲ့ကိစ္စကိုကတုံးတရားဆောက်ရခြင်းလုံးဝမရှိဘူးအဲကျွန်တော်တို့ဒီလောက်ကဒီဟိုကျောင်းသင်္ကန်းစာတွေထဲမှာလူအခွင့်အရေးကိုလူအခွင့်အလမ်းမှာလို့ပြောပြီးတော့ပုံချက်သင်ပေးနေတာတချို့တော့ရှိပါတယ်။ဒါပေမဲ့တကယ်အနှစ်သာရကြီးလည်းမပါဘူး။ကျွန်တော်တို့လူကျင်တာကလူအခွင့်အရေးဆိုတာကုလသမဂ္ဂကပြဋ္ဌာန်းထားတဲ့ဟာလူအခွင့်အရေးကြီးညာစာတမ်းအချက်30ပုံမှာကျွန်တော်အခိုင်အမာတည်ဆောက်တယ်။အဲ့တော့အာဆီယံလူအခွင့်အရေးမှာသူတို့ဒီဥစ္စာကိုပုံဖြတ်အောင်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကစဉ်းစားမှဒါကိုထောက်ခံဖို့ဆိုတဲ့ကိစ္စ
။ဆက်လက်ပြီးဦးမြင့်အေးကအာဆီယံအဖွဲ့အနေနဲ့မြန်မာစစ်အစိုးရကိုယုံကြည်မှုတတိကြီးကြီးထားဖို့လိုတယ်လက်ရှိမှာမိမိတို့ကတော့ယုံကြည်မှုမရှိသေးတဲ့အတွက်အစိုးရရဲ့လိုရာကိုစောင့်ကြည့်ရအောင်ပါပဲလို့ပြောပါတယ်ခင်ဗျာ
ဗမာပြည်တော်မှာလူခွင့်ရေးထိုးဖောက်မှုတွေအနက်တက်မှအများကြီးရှိကျွန်တော်တို့ကိုတွေ့နေတာတွေကသူ့လောလောဆယ်ကျွန်တော်တို့ကိုတိုင်ကလူခွင့်ရေးထိုးဖောက်ခံနေရတယ်ဗျာအဲ့တော့အဲ့ဒီတော့လူခွင့်ရေးကိုပတ်သက်ဆက်ဆက်ထိုးဖောက်တဲ့နေရာနေပြီးတော့လူခွင့်ရေးကိစ္စတွေကိုသဘောတူရဆိုလို့ရှင်တော့ဒါကျွန်တော်တို့စဉ်းစားမှာပေါ့လေဒါကတကယ်ဟုတ်မဟုတ်ပါမလားဒါမှမဟုတ်ဖိအားတွေကိုရှောင်ရှားခြင်းလို့လားဆိုတာကျွန်တော်တို့ကစဉ်းစားမှာပဲအဲ့တော့တကယ်တမ်းသူတို့ဒါဟုတ်ပါပြီငါတို့လူခွင့်ရေးကိစ္စကိုအမှန်တကယ်ဆောင်ရွက်ပါမယ်လူခွင့်ရေးအမှတ်ကံချက်တွေရှိပါမယ်ဆိုလို့ရှိရင်တော့ HRDB ကဝင်းမြောက်ဝမ်းသာကြိုးဆိုပါတယ်လို့
ဟောင်ကောင်အခြေစိုက်အာရှလူခွင့်ရေးကော်မရှင် AHRC ဥက္ကဋ္ဌဘာဆီလ်ဖာနန်ဒိုကတော
့ First thing that they should do if they are really honoring this demand for a human rights commission is to releaseall the persons who have been held through
Eddie Lukoy Commission ကိုစစ်အစိုးရအနေနဲ့တကယ်ယုံကြည်တယ်ဆိုရင်ပထမအဆုံးလုပ်ရမယ့်အချက်ကတော့နိုင်ငံရေးအကျဉ်းသားအလုံးကိုလှုပ်ပေးဖို့ပါပဲ။အာဆီယံအဖွဲ့ဝင်နိုင်ငံတို့ရဲ့ဖိအားပေးမှုနဲ့နိုင်ငံတကာမှာမျက်နှာရအောင်တက်တဲ့သဘောတူလိုက်တာဆိုရင်ဘာအတိတ်မှရှိမှာမဟုတ်ပါဘူး
။ How can you be a part of a human rights commission and for example keep Aung San Suu Kyi in prison?or other political prisoner but not only the
ဒေါ်အောင်ဆန်းစုကြည်လိုနိုင်ငံရေးအကျဉ်းသားတွေဖမ်းထားတဲ့အစိုးရကဘယ်လိုလုပ်ပြီးလူအခွင့်အရေးကော်မရှင်မှာပါဝင်နိုင်မှာလဲဗျာလက်ရှိမှာဒီမကြာခဏလူအခွင့်အရေးဟောပြောသူတွေကိုတောင်ထောင်ချနေပါတယ်စစ်အစိုးရကိုအာဆီယံအနေနဲ့တေးသေးချာချာစောင့်ကြည့်ပြီးသတိထားဖို့လိုပါတယ်အဲ့ဒီလူအခွင့်အရေးကော်မရှင်ရဲ့ပထမဆုံးတာဝန်ဟာမြန်မာအစိုးရရဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုစစ်ဆေးအရေးယူဖို့ပါပဲလို့သူကပြောသွားပါတယ် NCG ယူပညွန်ပေါင်းအစိုးရဝန်ကြီးဦးဆန်းအောင်ကတော့အဲ့ဒီကော်မရှင်ဖွဲ့ပြီးကမှအာဆီယံဟာမြန်မာအစိုးရကြောင့်ထပ်ပြီးတိုက်ခါကြနိုင်တယ်လို့ဝေဖန်လိုက်ပါတယ်
။အာဆီယံလူခွင့်ရေးကော်မရှင်ဖွဲ့နိုင်တဲ့အတွက်အဲ့ဒါကအာဆီယံနိုင်ငံတွေထဲမှာเนาะအထူးသဖြင့်မြန်မာနိုင်ငံတဲ့ကျွန်တော်ပို့ပြီးတော့အကျိုးရှိမယ်။ဒါပို့ပြီးတော့စီးရီးရအောင်နဲ့ကျွန်တော်တို့လုပ်လာနိုင်မယ်လို့ကျွန်တော်တို့မြင်နေတယ်။အဲ့ဒါအတွက်လည်းကျွန်တော်တို့ဒါဝင်မြောက်ပါတယ်၊ဂျိုးလက်ဂျိုးဆိုပါတယ်။နောက်တစ်ခုရှိတာကတော့เนาะတကယ်တမ်းဆုံးဖြတ်တာတော့ဆုံးဖြတ်တာပဲ။စာရွက်ပုံမှာတော့ဆုံးဖြတ်တယ်။ဒါပေမဲ့နာဖာရဲ့အကျင့်ကတော့တကယ်တမ်းလက်တွေ့ကြရင်မလိုက်နိုင်တော့အများကြီးပဲ။တကယ်တမ်းတော့ခွင့်မပေးမှကန့်လန့်ကန့်လန့်နဲ့ကျွန်တော်တို့ဖြတ်လို့ဖြတ်စီလုပ်မအောင်ကျွန်တော်တို့စိုးရင်ပါတယ်။အဲ့လိုလည်းဖြစ်လာမယ်လို့လည်းကျွန်တော်တို့ညွှန်နေတယ်။ဒါကြောင့်လည်းဆိုနာဖာရဲ့ကျွန်တော်တို့တုတ်ပေါက်တွေကအဲ့တိုင်းပဲ။အဲ့လိုဖြစ်ပြလာမယ်ဆိုရင်လည်းအဲ့ဒါကအာဆီယံတစ်ဖက်လုံးအတွက်ကိုကျွန်တော်တို့ဒါကောင်းကျိုးနဲ့ဆိုင်ဆိုးရိုးပို့ပြီးတော့ပေးနိုင်မယ်လို့ကျွန်တော်တို့မြင်တယ်။
အာဆီယံနိုင်ငံတွေဝန်ကြီးတွေရဲ့အစည်းအဝေးမှာမြန်မာအစိုးရကလူ့ခွင့်ရေးကော်မရှင်ဖွဲ့စည်းရေးကိုဒီကနေ့သဘောတူလိုက်တဲ့သတင်းနဲ့ဆက်လင့်ပြီး AHRC အာရှလူ့ခွင့်ရေးကော်မရှင်မြန်မာပြည်တွင်းကလူ့ခွင့်ရေးကာကွယ်မြင့်တင်သူများကွန်ရက် HRDP နဲ့ NCGUP ညွန်ပေါင်းအစိုးရတွေရဲ့အမြင်ကိုစုစည်းတင်ပြလိုက်တာဖြစ်ပါတယ်ခင်ဗျာ